အမေရိကန်နိုင်ငံကိုရောက်နေတဲ့တောင်ကိုရီးယားသမ္မတရန်ဆန်ရိုးကအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားမိတ်ဆွေဖြစ်မှုနဲ့ပူးပေါင်းဆောင်ရွက်မှုတက်တန်းအနှစ်80ရှိလာတာအတွက်အမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံပွဲမှာချီးကျူးဂုဏ်ပြုလိုက်ပါတယ
်။ Thank you, boss Democrats and Republican.
နိုင်ငံမဟာမိတ်ဖြစ်တည်မှုအနှစ်80မြောက်အထိမ်းအမှတ်ကာလကိုဖြတ်သန်းနိုင်ခဲ့တဲ့အတွက်ဒီမိုကရက်တွေရော Republican Party ဝင်တွေကိုပါကျေးဇူးတင်ကြောင်းကျယ်သပြင်းနဲ့ American လွှတ်တော်မှာပြောကြားတဲ့မင်ကွန်းမှာထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။နိုင်ငံရဲ့ဒီမိုကရေစီစံနမူနာတွေဟာကဘာတလွားအချက်အလက်မှားတွေနဲ့မှောင်ယွင်းတဲ့ဝါဒဖြန့်မှုတွေကြောင့်အန်ဒီယန်နဲ့ရင်ဆိုင်နေရတယ်လို့လည်းသမ္မတရွန်းကသတိပေးပါတယ်။အာဏာရှင်တွေကဒီမိုကရေစီနဲ့လူ့ခွင့်ကိုကာကွယ်သူတွေဖြစ်နေဟန်ဆောင်နေကြပေမဲ့သူတို့ဟာလက်တွေမှာလွတ်လပ်မှုနဲ့ဒီမိုကရေစီကိုမလိုလားပဲမှားယွင်းတဲ့ဝါဒဖြန့်မှုအချက်အလက်မှားတွေဖြန့်ပြီးတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီကိုချိမ့်ချောက်နေတယ်လို့ပြောပါတယ်။လွန်ခဲ့တဲ့အနှစ်80ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲမှာအမေရိကန်စစ်သည်38,000လောက်အသက်ပေးခဲ့ရတာဖြစ်ပြီးကိုရီးယားကျွမ်းဆွယ်မှာလွတ်လပ်တဲ့တောင်ကိုရီးယားနဲ့ကွန်မြူနစ်မြောက်ကိုရီးယားတို့ကြားဖြစ်ပွားတဲ့စစ်ပွဲအဆုံးသတ်မှုနဲ့အတူအမေရိကန်နဲ့တောင်ကိုရီးယားတို့ကြားမဟာမိတ်ဖြစ်တည်မှုရပ်တည်ခဲ့တာကြောင့်အမေရိကန်လွှတ်တော်မှာတရမမြောက်မင်ကွန်းပြောကြားခဲ့တဲ့တောင်ကိုရီးယားသမ္မတရွန်ကပြောပါတယ်။တောင်ကိုရီးယားဟာအမေရိကန်နဲ့တူလက်တွဲပြီးကမ္ဘာတစ်လောက်လွတ်လပ်မှုတဲ့ဆောင်ကျင်းပေးတဲ့အခန်းကဏ္ဍကနေဆောင်ရွက်မှာဖြစ်ကြောင်းနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်လက်နဲ့ထုတ်လုပ်မှုနဲ့ရန်လုံမှုတွေအတွက်ဆန့်ကျင်ကြောင်းပြောပါတယ်။တောင်ကိုရီးယားသမ္မတဟာဘိုဒူဖူးနေကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတအင်ဂျီမှာတွေ့ဆုံခဲ့တာဖြစ်ပါတယ်။